ဒီသတင်းသက်ဆိုပိုင်းကကွယ်လွန်သွားခဲ့တဲ့တချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခေးဂိုဘာချော့ဖ်ကိုနောက်ဆုံးချိန်ကာလပြည့်ဖို့သူ့ကိုလေးစားချစ်ခင်တဲ့သူတောင်းနေချီဒီကနေ့တန်းစီခဲ့ကြပါတယ်။ဆိုဗီယက်ယူနီယံပြိုကွဲပြီးဆေးခေတ်ဆုံးသက်စေခဲ့တဲ့သူ့ပြင်ပြောင်းလဲမှုတွေကိုလှုပ်ခဲ့သူဂိုဘာချော့ဖ်ရဲ့စာပနာကိုဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပြီးတော့သမ္မတဗလာဒီမီယာပူတင်တို့တက်ရောက်တာမရှိပါဘူး။တချိန်ကဆိုဗီယက်ခေါင်းဆောင်ရဲ့စာပနာကိုနိုင်ငံတော်စာပနာအဖြစ်ကျင်းပဖို့သမ္မတပူတင်အစိုးရကလက်မခံထားပါဘူး။ဒါကိုကြည့်မယ်ဆိုရင်ဆေးခေတ်ဆုံးသက်ခဲ့တဲ့သမိုင်းဝင်ပုဂ္ဂိုလ်အဖြစ်ကမ္ဘာကတိမပြူလေးစားရတဲ့ဂိုဘာချော့ဖ်နဲ့သူခြံရိုက်ခဲ့တဲ့သမိုင်းမူရီနဲ့ပတ်သက်လို့သမ္မတပူတင်အစိုးရကအတိမပြူလက်ခံလို့မရဘူးဆိုတာထင်ဟန်နေပါတယ်။နာတာရှီယောဂါနဲ့ဩဂတ်စ်လ30ရက်နေ့ကအသက်92နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဂိုဘာချော့ဖ်ကိုသူကွယ်လွန်တဲ့ကြာသပတေးနေ့တုန်းကတော့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွားရောက်ကြည့်ရှုခဲ့ပါတယ်။ဂိုဘာချော့ဖ်ဟာကွန်မြူနစ်အရှေ့ဥရောပကိုလွတ်လပ်အောင်ပြည်ပြောင်းလဲရေးလုပ်သူအဖြစ်ထင်ရှားပေမဲ့လို့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းပြီးလူသားပေါင်းများစွာဆင်းရဲတွင်နဲ့ရောက်ခဲ့ရတယ်လို့ဆိုဗီယက်ပြည်ထောင်စုပြောကွဲခဲ့တာပါ။ဒီလိုဆိုဗီယက်ယူနီယံပြိုကွဲမှုဟာ20ရာစုခေတ်ရဲ့ပထဝီနိုင်ငံရေးမှာအကြီးမားဆုံးကပ်ဘေးဆိုးကြီးဖြစ်တယ်လို့သမ္မတပူတင်ကမှတ်ချက်ပေးခဲ့မှုပါတယ်။ဂိုဘာချော့ဖ်ကလည်းဆိုဗီယက်ယူနီယံလက်ထက်ကလိုဖိနှိပ်မှုမျိုးတွေပြန်လုပ်လာတာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်လာတာတွေအတွက်သမ္မတပူတင်ကိုသတိထားဝေဖန်ခဲ့မှုပါတယ်။ဂိုဘာချော့ဖ်ဟာစစ်အခေတ်ကိုသွေးထက်တန်ယူမရှိအောင်အဆုံးသတ်ခဲ့တဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရပါတယ်ရှင်။